မြောက်ဦးရေခင်းကြောင့်ပြီးခဲ့တဲ့ဇန်နဝါရီလမှာဖမ်းခံခဲ့ရသူရခိုင်လူငယ်၈ဦးကိုမနေ့တုန်းကပြန်လွှတ်ပေးလိုက်ပြီမဲ့လေညနေပိုင်းမှာပြန်ဖမ်းလိုက်တဲ့လုပ်ရဟာဥပဒေလုံထုံးလုံနေတဲ့မငြင်းညွတ်ဘူးလို့ရှင်းနေတယ်ကပြောကြပါတယ်ပြန်လွှတ်လာတဲ့ရခိုင်လူငယ်၈ဦးကိုစစ်တွေခရိုင်ရဲစခန်းမှာချုပ်နှောင်ထားပြီးတော့နောက်ထပ်အမှုဖွင့်တရားစွဲနိုင်မှုလဲယမန်ယူထားပါတယ်ဒီအကြောင်းကိုညံဝဲအောင်ပြောပြပါလိမ့်မယ
်2018ဇန်နဝါရီလရဲမြောက်ဦးမြို့နယ်မှာညဘက်ဖြစ်ခဲ့တဲ့လူစုလူဝေးနဲ့စီတန်းလှည့်လည်တဲ့အရေးခင်းကိုလူညုံရေးရဲတွေကပြစ်ခတ်နှိမ်နှင်းပြီးရခိုင်လူငယ်၈ဦးကိုဖမ်းဆီးတရားစွဲခဲ့တာဖြစ်ပါတယ်တရားရုံးကသူတို့ကိုထောင်ဒဏ်၈လစီချမှတ်ခဲ့ပြီးစက်တင်ဘာလ24ရက်တနင်္လာမနေ့တုန်းကပြန်လွှတ်ပေးခဲ့ပေမဲ့နိုင်ငံတော်အလံအမှုနဲ့ထပ်ဆွဲလိုတာကြောင့်စစ်တွေအမှတ်၈ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတယ်လို့ရခိုင်လူငယ်တွေရဲ့အမှုလိုက်ရှိနေဒေါ်အင်းနုစင်က VOA ကိုပြောပါတယ
်အဲ့ဒီနေ့ကရုံးမှာရှိတဲ့အလံတိုင်းအဲ့အလဲနဲ့ပတ်သက်တဲ့အမှုတမှုထပ်ဆွဲအောင်မယ်ဆိုပြီးတော့ချုပ်ရမယ်ယူတယ်လို့သိရတယ်။အလဲကဘာလို့ကျေတော့မသိပါဘူး။ကျမတို့စစ်တဲ့အမှုမှာတော့မပေါ်ပါဘူး။ကျမစစ်ခဲ့တဲ့အမှုမှာတော့သူတို့ဟာအဲ့အလဲနဲ့ပတ်သက်တဲ့ကြီးကျော်မှုကိုလုပ်တယ်လို့ဘယ်သူတယောက်မှလည်းမထွက်ပါဘူး။ကျမတို့ကတရားရုံးကသူစီစုံစမ်းလိုက်တော့စစ်တွေအမှတ်တရရဲစခန်းထဲကိုအတင်းပြီးတော့ချုပ်ထားလိုက်တယ်ဆိုတာသိရတယ်။ဒါနဲ့လည်းကျမတို့တွေ့ခွင့်ကြောင်းတယ်။အဲ့ဒါတွေ့ခွင့်မရဘူး။မရတဲ့အပြင်အဲ့ကျမတို့လင်းငါရှောင်းရောက်လမ်းလေးတွေမှာတော့လူတွေဆူဆူဆူနဲ့ဖြစ်လာတော့ရဲကကြီးလေးကြီးလူအပြည့်နဲ့လက်နဲ့အပြည့်နဲ့ရောက်လာတာတွေ့ကြရတယ်။အတင်းင်းကြက်ကြက်လေးလောက်ထားတာပေါ့လေ
။အခုလိုရခိုင်လူငယ်ရှိဦးကိုပြန်လဲဖမ်းဆီးတာနဲ့ပတ်သက်လို့စစ်တွေခရိုင်တာဝန်ကြရဲအရာရှိတွေကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။အမှုစီရင်အမိန့်ချပြီးကမှရခိုင်လူငယ်တွေကိုထပ်ပြီးတရားစွဲဆိုဖို့ဆိုတဲ့လှုပ်ဆောင်ချက်ဟာဥပဒေလုံထုံးလုံနည်းတွေနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ရှိနေဒေါ်အေးနုစင်ကပြောပါလေ
။ဘာလို့ဆိုတော့သူတို့၈လတိုင်တဲ့အမှုရဆိုင်ရတဲ့အချိန်အတွင်းမှာအဲ့ဒီနေကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုဆွဲเสียကြံနေစဉ်ဒီတရားဆွဲဆိုရမယ့်ရဲကမလုံနိုင်ကြတာတော့လုံးဝမရှိဘူး။သူတို့နဲ့ညီဆွေးမယ်ဆိုတဲ့အမှုနဲ့ပဲကြွဲခဲ့ပြီးပြီလေ။ဆွခဲ့ပြီးပြီလေပြည်သူတွေပေါ့။အခုဒီနေ့လွတ်ရမယ်ဆိုတဲ့အချိန်မှာမှသူတို့တွေကိုပြန်ချုပ်အောင်မယ်နောက်ထပ်တမှုကျွေးအောင်လို့ဆိုတာတွေကတော့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးတအားကိုတိမ်ဆောင်သွားဖွယ်ရာရှိသွားပြီ
။ပြန်လွတ်လာတဲ့ရခိုင်လူငယ်တွေကိုအခုလိုနောက်ထပ်အမှုဆွဲတင်ဖို့ပြန်လည်ထိန်းသိမ်းတဲ့လုပ်ရက်ကတော့မဖြစ်တဲ့လုပ်ရက်ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များမဟာမိတ်အဖွဲ့ရခိုင်တာဝန်ခံကိုစောစောထွန်းကသုံးသပ်ပါတယ်။
အဲကျွန်တော်ကလည်းမဖြစ်တဲ့ပြဿနာတစ်ခုပေါ့လေနော်။ဘာလို့ဆိုတော့ဟိုဒီပြားဒီကနေ့ကလာမှာဒီကောင်ကဒါလည်းတပါးတပါးပြီးတော့ရှင်းနေမှာအဲ့ဒါအခုကကြတော့မနေ့ကပြန်လို့ပြီးတော့မှညနေပြန်ခိုင်းနေဆိုတာကဒါမဖြစ်တဲ့ကြက်ကြက်ဖြစ်တယ်။နောက်ဘာသာပြန်ခိုင်းနေဆိုတာကိုလည်းတည်းဒါပုံမှန်လည်းရှိဘူး။ဒါကြတဲ့လူကြီးကဟိုအားပြေတဲ့ပုံဖြစ်တယ်။အဲဒါကတရားစီရင်အဆင်မှာအခြားသောဒီတရားစီရင်ကိုချက်ကလည်းဝင်နေရှိနေဆိုတဲ့အဲ့ဒီတွေကဒ
ါရခိုင်ပြည်နယ်ရှေဟောင်းမြို့တော်မြောက်ဦးမြို့မှာ233နှစ်မြောက်ရခိုင်ပြည်ရဲ့နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပခွင့်မရတဲ့အတွက်ဒေသခံရခိုင်လူငယ်တွေဟာဇန်နဝါရီလ16ရက်အင်္ဂါနေ့ညကလမ်းလျှောက်ဆန္ဒပြရာကနေလူစုလူဝေးဖြစ်လာပြီးမြောက်ဦးမြို့နယ်ရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူတို့ကိုရဲကပြစ်ခတ်လူစုခွဲရာမှာအနည်းဆုံးလူ9ဦးသေဆုံးပြီး12ဦးကျော်ဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ